Okay, ni mana tu semua?
Selamat malam. ဒီထိုင်းနိုင်ငံသားကြီးဝင်ကြီးကအခုအာဆီယံနိုင်ငံသားကြီးဝင်ကြီးများအစည်းအဝေးမတိုင်ခင်ပါသူတနင်္ဂနွေနေ့ရပါတော့မြန်မာနိုင်ငံကိုလျှို့ဝှက်စွာတွားရောက်ခဲ့ပြီးတော့ဒီတောင်ဆန်းစုကြည်နဲ့တိတ်တဆိတ်ပါတော့သူတွေ့ဆုံခဲ့တယ်ဒီခီးစင်ပါဒီတောင်ဆန်းစုကြည်နဲ့သူနှစ်ဦးတည်းတွေ့ခဲ့တယ်ဆိုတဲ့ကိစ္စကိုအခုစစ်ကောင်စီကလည်းဒီကနေ့ဆိုရင်ဗီအိုကိုအတည်ပြုတယ်နောက်ပြီး NUG ဘက်ကဒီဒီထိုင်းနိုင်ငံသားကြီးဝင်ကြီးကိုဟိုဆက်သွယ်တာမျိုးပေါ့နော်ထိုင်းနိုင်ငံသားကြီးဝင်ကြီးဘက်ကရော NUG ကိုဒီဆက်သွယ်တာမျိုးတွေပေါ့နော်ပြောဆိုတာမျိုးတွေရောရှိလားရှင
်ဟုတ်ကဲ့ဟိုကျမတို့နောက်ဆုံးမေးခွန်းကနေပြန်ဆရရင်တော့ကျမတို့တောင်းလျှောက်ပေါ့နော်ထိုင်းနိုင်ငံသားကြီးဝင်ကြီးကိုရောအော်နောက်ပြီးတော့ကျမတို့ဒီထိုင်းနိုင်ငံကနေပြီးတော့ပေါ့နော်မြန်မာအရေးအတွက်ကိုယ်စားလှယ်ခန့်အပ်ထားတဲ့သူကိုရောပေါ့လေအင်းကျမတို့ကတောက်လျှောက်ဒီ correspondent letter တွေပေးပို့ခဲ့တာတွေရှိတယ်အဲအခြေကြုံတိုင်းလဲကျမတို့ကဥပမာဒီဒုက္ခသည်အရေးပေါ့နော်မြန်မာဒီရွှေပြောင်းလုံသမားတွေဖန်ဆီထိဖိခံရတဲ့အရေးတွေဒီကိစ္စနဲ့ပတ်သက်လို့လည်းပဲကျမတို့ဘက်ကတော့တောက်လျှောက်ပေါ့လေဒီထိုင်းနိုင်ငံသားရဲ့ဝင်ကြီးကိုလိမ့်မှုပြီးတော့ကျမတို့ဆက်သွယ်ဆောင်ရွက်ခဲ့တာတွေရှိပါတယ်ဒါပေမဲ့လုံးဝဒီထိုင်းနိုင်ငံသားရဲ့ဘက်ကအခုအချိန်ထိပေါ့နော်တောက်လျှောက်ကျွန်တော်တို့ဘက်ကိုဟို response လုပ်တာအကြောင်းပြန်တာအလုံးဝမရှိခဲ့ဘူးပေါ့နော်ဆိုတော့သူကတော့တောက်လျှောက်ပဲဟိုပြောရမယ်ဆိုလို့ရှိရင်တော့စစ်ကောင်စီနဲ့ပဲအဲတောက်လျှောက်ဆက်သွယ်ဆောင်ရွက်နေတဲ့အနေအထားမျိုးကိုဟိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ဆိုတော့အခုအချိန်ထိလည်းဒီတိုင်းပါပဲကျွန်တော်တို့ဘက်ကတော့တစိုက်မမတ်အဲအကြောင်းအရာတွေပေါ်လာတိုင်းမှာရောပေါ့နော်ဟောနောက်ပြီးတော့ပုံမှန်ခုနကမှထိုင်းရဲ့ဥပမာဆိုပါစို့ဒီနှစ်တကူပွဲတော်နေပြီပါတယ်မလဲတမန်တော်မှာပေးပို့တာတွေပါတယ်ကစပါပေါ့နော်ကျွန်တော်တို့ဆက်သွယ်ဆောင်ရွက်တာတွေရှိပါတယ်ဒါပေမဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးကတောက်လျှောက်ကျွန်တော်တို့ဟိုတိုက်ရိုက်တုံ့ပြန်တာအမျိုးဆက်သွယ်ဆောင်ရွက်တာမျိုးတော့မရှိခဲ့ပါဘူ
းဟုတ်ကဲ့အဲ့တော့ဒီအခုထိုင်းနိုင်ငံသားရဲ့ဝန်ကြီးကသူကဒေါက်ဆန်းစုကြည်နဲ့သွားပြီးတော့သူပြေဆုံးခဲ့တဲ့ကိစ္စမှာဟိုပုဂ္ဂိုလ်ကြီးရင်းနှီးမှုအပိုင်းလဲပါတယ်လို့မြန်မာနိုင်ငံမှာဒီအကြံဖက်ပဋိပက္ခတွေကိုခြုံငင်းရေးပေါ့နော်အဆုံးသက်ရေးမှာမြန်မာနိုင်ငံငင်းချင်းရေးအထွတ်သူတို့အိမ်ကြီးချင်းနိုင်ငံတစ်ခုအနေနဲ့သူသွားခဲ့တယ်ဆိုတာမျိုးတုံ့ပြန်ဖြေရှင်းထားတာရှိတာပေါ့နော်တစ်ဖက်မှာကျတော့အာဆီယံအနေနဲ့ကျတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအထူးတန်တမာနေလဲရှိတယ်ဒီအတွက်လဲအာဆီယံပုံသဘောတူညီချက်ချမှတ်ထားတာလည်းရှိတဲ့အပိုင်းမှာထိုင်းနိုင်ငံကတူနီတူဟန်နဲ့ဂျိုးပန်းနာကမြန်မာနိုင်ငံရဲ့ဒီပဋိပက္ခဖြစ်နေတဲ့အချိန်တွေဝိုင်းဝန်းဖြည့်ရှင်းနေဆိုတော့အဲ့ဒီထိုင်းဘက်ကတုံ့ပြန်ဖြည့်ရှင်းချက်ပေါ်မှာရော NUG ဘက်ကဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ခုနတင့်ချက်ပေါ့နော်ခုနအကြမ်းဖက်မှုတွေရက်တန့်ဖို့ရှော့ချဖို့သွားရတယ်ဆိုလို့ရှိရင်တော့တကယ်တော့တောင်ဆန်းစုကြည်နဲ့တွေ့စရာမလိုဘူးလေဟိုအကြမ်းဖက်နေတာကဘယ်သူလဲပေါ့နော်တည်သူလူလူကိုတတ်ဖြတ်နေတာကဘယ်သူလဲပေါ့အခုသူသွားနေတဲ့ကာလမှာဟိုပဲအဲကျမတို့လေရင်နေတဲ့ပုံကျဲအခြေရွာတွေကိုမီးရှို့တာတွေတောင်းလျှောက်လုပ်နေတာကစစ်တပ်ကလုပ်နေတာလေ SSC ကလုပ်နေတာဖြစ်တဲ့အတွက်အကယ်၍အကြမ်းဖက်မှုတွေကိုရပ်တန့်စေချင်တဲ့ဆိုရင်တော့သွားပါမြန်မာပြည်သွားပါသွားပြီးရင်တော့စစ်ကောင်စီကို convince လုပ်ရလိမ့်မယ်ပေါ့နော်ဒီအကြမ်းဖက်မှုကိုကျူးလွန်နေတဲ့အစမတန်အင်အားတွေတုံးပြီးတော့ပေါ့နော်ပြည်တွင်းမှာဖြစ်နေတဲ့အဲဒီပေါ့နော်ပဋိပက္ခတွေကိုနော်လေချောင်းရသာလွန်အင်အားတုံးပြီးတော့အကြမ်းဖက်နေတာတွေအဲ့နောက်ပြီးတော့အခုနိုင်ငံရေးအကျဉ်းသားတွေအကျဉ်းထောင်တွေကနေရွှေပြောင်းပြီးတော့အကျဉ်းထောင်တွေထဲမှာတပ်ဖြတ်နေတာတွေတည်တံပေးနေတာတွေဇာတ်ရုပ်ရက်တန့်အောင်လုပ်တင်တယ်ပေါ့နော်တစ်ချက်နောက်ဒုတိယတစ်ချက်ကဘာလဲဆိုတော့ဒါက 5 point consensus တဲ့မှာလည်းပြောထားပြီးသားပဲပေါ့နော်ဒါဒီ violence တွေကိုဟိုရက်တန့်ဖို့လို့ဆိုတဲ့ကိစ္စပြောထားတယ်ဆိုတော့ခါကြတော့ဒီဖြစ်စဉ်ကြီးကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီလူလူကငြင်းချမ်းစွာဆန္ဒထုတ်ဖော်မှုတွေနော် CDM လှုပ်ရှားမှုတွေဒီလိုမျိုးငြင်းချမ်းစွာဆန္ဒထုတ်ဖော်မှုတွေ ਨੇ ပဲစခဲ့ကြတာဖြစ်တယ်ပေါ့နော်အဲ့ဒါကိုမှဒါတနက်နဲ့ပြစ်တက်ပြီးတော့လမ်းပေါ်မှာပေါ့နော်ဒါမန္တလေးမှာနေပြီးတော့မှရန်ကုန်မှာဒီလိုအကြမ်းဖက်ပြီးတော့ရက်ွက်လူနေရက်ွက်နေတဲ့အထိဝင်ပြီးတော့အိမ်ထဲမှာနေနေတဲ့သူတွေအထိပါပေါ့နော်ဒါအကြမ်းဖက်ခဲ့တာကစစ်တပ်ဖြစ်တယ်ပေါ့စစ်ကောင်စီဖြစ်တယ်အဲ့တော့ဒီအကြမ်းဖက်မှုကိုစတင်ခဲ့တဲ့လူမာတာလည်းအကြမ်းဖက်မှုကိုရပ်တန့်ဖို့လို့တောင်းအောင်ရှိတယ်ပေါ့နော်ဒါကိုပဲတွန်းသင့်တယ်လို့ကျွန်မအနေနဲ့ဒါ5 point consensus နဲ့ပတ်သက်လို့ရှင်းနေလဲပဲပေါ့နော်ဆိုတော့ဟ ဟိုခုနအမေကိုပြန်ဖြေရမယ်ဆိုလို့ရှိရင်တော်ဆန်းစုကြည်နဲ့သွားတွေ့တာအကြမ်းဖက်မှုတွေကိုရပ်တန့်မှုဆိုရင်တော့တွေ့တဲ့လူတော့မှားနေတယ်လို့ကျမတို့ပြန်ပြီးတော့ပြောကြင်တာပဲပေါ့နော်ဟုတ်ကျေးဇူးပါ
အဲ့တော့ဒီခုတော့ဒီထိုင်းနိုင်ငံသားဝင်ကြီးကဒေါင်ဆန်းစုကြည်နဲ့သွားတွေ့တဲ့ကိစ္စနဲ့ပတ်သက်လို့သတင်းတွေပြန်ပြီးထွက်လာတဲ့အပိုင်းမှာပေါ့နော်ဒေါင်ဆန်းစုကြည်ကအခုလက်ရှိ NUG ရဲ့အဖွဲ့အစည်းပေါ် NUG ပေါ်မှာရောနောက်ပြီးတော့ဒီ PDF တို့ပေါ့နော်ပြန်ပြီးတော့ဒီတော်လှန်ခုခံနေတဲ့အဖွဲ့အစည်းပေါ်မှာရောသူ့သဘောထားကိုပြောလိုက်တယ်လို့ဒီသတင်းတွေထွက်နေတာရှိပါဆိုတော့အဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့ NUG ရဲ့သဘောထားဘယ်လိုရှိလဲရှင်
အဲ့ဒါဆိုရင်တော့ကျွန်မတက်တည်ပြလို့ပဲပြောရမှာ။ဘယ်တက်တည်နဲ့ပြောမှာလဲပေါ့နော်။တောင်ဆန်းစုကြည်ကဒီလိုပြောလိုက်တယ်ဆိုတဲ့ဟာကိုတောင်ဆန်းစုကြည်ကိုယ်တိုင်မပြောဘဲနဲ့ကျွန်မတို့ကဘယ်တက်တည်နဲ့ယုံရမှာလဲပေါ့နော်။ဆိုတော့နောက်ပြီးတော့နှစ်ယောက်တည်းတွေ့တယ်လို့လည်းပြောတယ်ပေါ့နော်။နှစ်ယောက်တည်းတွေ့တယ်ဆိုရင်လည်းတစ်ဖက်သက်စကားပဲဖြစ်နေတာပဲ။အခုကလူတစ်ယောက်ကိုဟိုအချင်းအောင်နဲ့ထည့်ထား၊သတင်းအမှောင်ချထားပေါ့နော်။ဘသူနဲ့မှထိတွေ့ခွင့်လည်းမပေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လည်းမရှိတဲ့သူတစ်ယောက်ကိုနှစ်ယောက်တည်းသွားတွေ့ပါတယ်ဆိုပြီးတော့ပြီးတော့သတင်းတွေထုတ်ချင်သလိုထုတ်နေတယ်ဆိုတာကတော့ကျွန်တော်တို့ကတော်တော်လေးတန်တရားရှိစီရကောင်းတယ်ပေါ့နော်ဘလို့အထောက်ထားနဲ့ကျွန်တော်တို့ကဒါတွေကိုမှန်ပါတယ်လို့သက်တည်ပြမလဲပေါ့နော်။မဆိုတဲ့အနေထားပေါ့။ဆိုတော့ဒါကဟိုယုံကြည်စရာမရှိတဲ့အဲမှတ်ချက်တွေပဲဖြစ်တယ်။နောက်ပြီးတော့ပြန်ပြီးတော့ပေါ့နော်။ဟိုဖြစ်စဉ်တွေရပြန်ကြည့်မယ်ဆိုရင်ဒီစကားတွေကစိတ်ကောင်းစီကဟိုးရုံးနဲ့ပြောစီခြင်းလို့မလို့မှာပေါ့နော်။တော်ဆန်းစုကြည်ကိုဟိုလူနဲ့တွေ့တယ်ဒီလူနဲ့တွေ့တယ်ဆိုပြီးတော့ပြီးခဲ့တဲ့နေ့တောက်လျှောက်လို့ပေါ့နော်။ဒီလိုတွေလုပ်ခဲ့တာပေါ့နော်။ဆိုတဲ့အနေထားမျိုးလည်းတွေ့ရ။နောက်သတင်းတွေထွက်လာတဲ့ဟာတွေကြည့်ပြန်တော့လည်းပဲအဲခုနသတင်းဆိုစပြီးတော့ထွက်တဲ့ပေါ့နော်ပန် orient ထင်ပါတယ်ဆိုတော့အဲ့ဒီမှာလည်းပဲဘာကိုပြောထားလဲအဲ့ဒီမှာလည်းပဲအဲ့ဒီသတင်းဌာနကနေပြီးတော့ဒီသတင်းတွေစထွက်တယ်လို့ကျွန်တော်တို့သတိထားမိရပေါ့နော်ဆိုတော့ပြန်ကြည့်ရမယ်ဆိုလို့ရှိရင်ပြန်ကောင်းပါအဲ့သတင်းဌာနတာဝန်ရှိတဲ့သူတယောက်ကစစ်ကောင်စီကတာဝန်ရှိတဲ့သူတယောက်နဲ့ပြီးခဲ့တဲ့နှစ်လောက်ကမှသွားတွေ့ပြီးတော့သတင်းနိုင်ငံတကာသတင်းတွေမှာဒါမျိုးတွေပေါ့နော်ဟိုပူးပေါင်းဆောင်ရွက်ဖို့လို့ဆိုပြီးလုပ်မယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုခဲ့တာတွေသတင်း website တွေမှာတွေ့ရတယ်ဆိုတော့ဒါကအားလုံးက setting ကြီးပဲလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဲ့တော့ဒေါက်ဆန်းစုကြည်ကိုယ်တိုင်ပါဇက်ကပေါ့နော်လူကိုယ်တိုင်လွတ်လပ်တဲ့အခြေအနေမှာထုတ်ဖော်ပြောဆိုခွင့်မရှိသေးတဲ့အခြေအနေမျိုးမှာခုနကတော့ဒေါက်ဆန်းစုကြည်ကဘလို့ပြောပါတယ်ဘဝပြောပါတယ်ဆိုတဲ့ဟာတွေကိုကျွန်တော်တို့ကတော့ယုံကြည်မရှိဘူးလို့ပဲပြောချင်ပါတယ်
အခုလက်ရှိအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံဘက်ကတော့ပြောနေတာပေါ့နော်သူတို့နှစ်ဖက်စလုံးနဲ့ထိတွေ့ဆက်ဆံနေတယ် NUG ဘက်နဲ့ရောစစ်ကောင်စီနဲ့ရောဆိုပြီးတော့အဲ့လိုပြောနေတဲ့အပိုင်းမှာအခုလိုထိုင်းနိုင်ငံသားကြီးဝင်ကြီးကနေပြီးတော့ပေါ့နော်စစ်ကောင်စီနဲ့သဘောတူပြီးတော့ဒီမြန်မာနိုင်ငံကိုလျှို့ဝှက်စွာတွားရောက်ပြီးတော့ဆန်းစုကြည်နဲ့တွေ့လာပြီးတော့ဒေါင်ဆန်းစုကြည်ရဲ့အမှားစကားပါဆိုပြီးအာဆီယံစည်းဝေးကိုတည်ဆောင်လာတယ်ဆိုတော့အခြေအနေကဒီတစုံတရာ NUG ကိုရောဘလို့အကျိုးသက်ရောက်မှုရှိရှိမယ်ရှိ
ကျွန်တော်တို့အခုလိုမျိုးမီဒီယာတွေကနေပြောပြီးတော့ live ရှင်းရပြောရတာတွေတော့ရှိတာပေါ့ရှိတာပေါ့နော်။နည်းနည်းတော့အလုံးရှုပ်တာပေါ့ပြောရမယ်ဆိုလို့ရှိရင်အလုံးရှုပ်တယ်ဆိုတော့ဒီမဟုတ်တဲ့နေရာတွေပြောတယ်နောက်ပြီးတော့သတင်းတွေမှာပါလာတယ်အဲဆိုတဲ့အခါကျတော့ကျွန်တော်တို့ကတော့အမှန်တရားကိုပြောဖို့လို့ပေါ့နော်။တာဝန်လည်းရှိတယ်ပေါ့နော်။အစိုးရဒီ NUG နေနဲ့လည်းတာဝန်ရှိတယ်။ခုနပြည်သူလူထုအနေနဲ့သို့လို့သို့လို့ဖြစ်နေတာတွေကျွန်တော်တို့နိုင်ငံအင်အားစုတွေကြားထဲမှာဖြစ်လာတဲ့မေးခွန်းတွေပေါ့နော်ဝိဝါဒတွေပေါ့ဒါတွေကိုကျွန်တော်တို့ပြန်လည်ပြီးတော့ဖြေကြားရတယ်ရှင်းလင်းရတယ်အချက်လက်တွေ verify လုပ်ရတယ်ပေါ့နော်ဆိုပြီးတော့ဒီလိုမျိုးတော့အလုပ်တော့ရှုပ်တာပေါ့အဲဒါအပြင်ဘာရှိလဲဆိုတော့အာဆီယံအနေနဲ့ရောနိုင်ငံတကာအနေနဲ့ရောမြန်မာအရေးကိုအကင်ပဲဖြေရှင်းတဲ့အခါမှာပို့ပြီးတော့ရှုပ်ထွေးသွားစေတယ်ပေါ့နော်ဥပမာအာဆီယံ5 point consensus လည်းရှိတယ်အာဆီယံ5 point consensus ကိုကျွန်တော်တို့ကဟိုပြောရရင်လည်းမလုံလောက်ဘူးပေါ့နော်မလုံလောက်ဘူးဒီချက်လက်တွေကဟို totally outrightly ညင်းစရာတော့မဟုတ်ပင်မဲ့မြန်မာအရေးဟိုဖြည့်ရှင်းတဲ့အခါမှာဒီ5 point consensus ကိုရိုက်ဒီပင်လည်းမလုံလောက်လို့ကျမတို့ကတိထက်ပို့ပြီးတော့ပေါ့နော် review လုပ်ပြီးတော့ပုံမူပြီးတော့ထိရောက်တဲ့ပြတ်သွားတဲ့အရေးယူဆောင်ရွက်မှုတွေ engagement တွေလုပ်ဖို့လို့တိုက်တွန်းနေတဲ့အချိန်ကာလမျိုးဖြစ်တယ်ပေါ့နော်ဒီကာလမျိုးမှာအခုလိုမျိုးပေါ့နော်ဟိုအာဆီယံထဲမှာကိုကဟိုပဲခုနအိန္ဒိယချင်းဖြစ်တဲ့ထိုင်းကအိန္ဒိယချင်းဖြစ်လို့ပို့တာဝန်ရှိတယ်ဆိုပြီးတော့အာဆီယံဘုံသဘောတူညီချက်ကိုကျော်လွန်ပြီးတော့ဒါမှမဟုတ်အာဆီယံဘုံသဘောတူညီချက်နဲ့ကန့်ညီခြင်းမရှိတဲ့ parallel track ပေါ့နော်အပြိုင်လိုမျိုး engagement လုပ်လာတာက data အတွင်းအာဆီယံနိုင်ငံထဲမှာလည်းပဲအမတန်ရုပ်ပြတ်ဆင်းပြတ်နိုင်တဲ့ကိစ္စလို့ဟိုကျွန်တော်တို့ပြောလို့ကြားရတယ်ပေါ့နော်အဲ့တော့ဒီနောက်နိုင်ငံတွေရောနောက်အိန္ဒိယချင်းနိုင်ငံကြီးတွေကရောအာဆီယံ centrality ဆိုပြီးတော့သွားနေမြန်မာပြည်အရေးကိုဖြည့်ရှင်းတဲ့နေရာမှာဒီအာဆီယံကိုရှေ့ကိုတွန်းပို့ပြီးတော့ပေါ့နော်ဒါအာဆီယံ centrality လို့သွားနေတဲ့အချိန်ဒီအချိန်ခါမျိုးမှာလည်းပဲအဲ့တော့မြန်မာအရေးကိုဖြည့်ရှင်းတဲ့နေရာမှာအာဆီယံနဲ့နေလုံလောက်ပါမလားပေါ့နော်ဆိုတော့မိကုန်းတွေကိုပို့ပြီးတော့ကျေလောင်လာစေတယ်လို့ကျမတို့မြင်နေအဲကျမတို့ပြည်သူလူထုတွေကတော့တိတ်တော့ မထူးပါဘူးဟိုကိုအလုပ်ကိုလုပ်ရမှာပဲကိုတိုင်းပြည်ရဲ့ကံကြမ္မာကိုကိုဘာသာကိုပဲဆုံးဖြတ်ချက်ချရမှာပဲဖြစ်တဲ့အတွက်အဲဒီသတင်းတွေထွက်လာပြီးနောက်ပိုင်းမှာလည်းပြည်သူလူထုရဲ့အတန်ကိုကျမတို့ပြန်ကြားပါရစေ။ဘသူကြောင့်မှဒီနွေဦးတော်လှန်ရေးရဲ့အနိုင်မပန်းနိုင်ဖြစ်တယ်ပေါ့နော်။ဆရာနာရှင်စနစ်ပြုတ်ကျရေးနဲ့ Federal Democracy ထူထောင်ရေးအတွက်သွားရမယ်ပန်းတိုင်နဲ့ရည်မှန်းချက်တွေကိုတော့ပြောင်းလဲနိုင်ခြင်းမရှိပါဘူး။ကျမတို့နည်းနည်းတော့အလုပ်ရှုပ်တာပေါ့လေဒါတော့ပါပဲ။ဟုတ်
အခုဒီအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကနေပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာသူတို့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့တယ်ပေါ့နော်အဲ့တော့ထုတ်ပြန်ခဲ့တဲ့အခါမှာအဲ့ဒီထုတ်ပြန်မှုအတွက်လည်းသူတို့အကျိတ်နယ်ဘူးသူတို့အချိန်တော်တော်ယူခဲ့ရတယ်ဆိုတော့ NUG အနေနဲ့ပေါ့နော်ဒီအာဆီယံပေါ်အမြဲတိုက်တွန်းနေတဲ့မြန်မာယူထီထီရောက်ဆောင်ရွက်ဖို့ဆိုတဲ့အပိုင်းမှာဒီမျှော်လင့်ထားတဲ့အခြေအနေအာဆီယံတကယ်ပဲရောက်နိုင်မယ်လို့သုံးသပ်လားဘယ်လိုမြင်လဲရှင်
အင်းကျမတို့ကလေဒီမှာအများကြီးတော့မမျော်လင့်ထားဘူးဟိုငကိုရဲကပေါ့နော်ဆိုတော့ဟိုဒါပေမဲ့လည်းပဲကျမတို့က engagement ကိုယုံနေအာဆီယံထဲကမိသားစုဝင်နိုင်ငံတနိုင်ငံဖြစ်တယ်ပေါ့နော်ဆိုတော့အာဆီယံရဲ့အခန့်ကဏ္ဍအရေးကြီးတာကိုဟိုကျမတို့အသိမှတ်ပြုတယ်နောက်ပြီးတော့အာဆီယံနဲ့ fully ကျမတို့က engage လုပ်ရမယ်ပေါ့နော် member state နိုင်ငံတနိုင်ငံအဖွဲ့ဝင်နိုင်ငံတနိုင်ငံတွေနဲ့ဒီဝတရားကိုကျမတို့နားလေတယ်သဘောပေါက်တယ်ဒီဝတရားရကျမတို့ပူပေါင်းဆောင်ရွက်တယ် engagement လုပ်တယ်ပေါ့နော်ဒါကျမတို့ရဲ့ပုံစံဒါပေမဲ့အဲ့လိုလုပ်တာဟာကျမတို့တော်လိုက်ရေးကြည့်တွေ့ကျမတို့အတိုင်းပြည်အတွက်အများကြီးဟိုပြောင်းလဲသွားမှာကိုမျော်လင့်ပြီးတော့လုပ်နေရတာမဟုတ်ဘူးဒါကျမတို့မှာရှိရဲ့ responsibility အရာပေါ့နော်ပူပေါင်းဆောင်ရွက်နေတာပဲဖြစ်တယ်ဒါပေမဲ့ကျမတို့လိုချင်တဲ့အတိုင်းပြည်ရဲ့အပြောင်းလဲကိုလို့ဟိုသွားဖို့လို့ထိရောက်တဲ့အပြောင်းလဲတွေအင်မတန်အားကောင်းတဲ့အပြောင်းလဲတွေဖြစ်လာနိုင်မယ်လို့တော့ကျမတို့ကမျော်လင့်ပြီးပူပေါင်းဆောင်ရွက်နေတာမဟုတ်တဲ့အတွက်အဲ့တိတ်တော့မထူးဆန်းပါဘူးကျမတို့ဟိုဘယ်လိုပြောမလဲအဲဒီအစည်းအဝေးတွေဓာတ်တွေကကျမတို့တို့အနှောင့်အယှက်မဖြစ်လာယုံဆိုလို့ရှိရင်တော့မစိုးဘူးလို့ပဲအမြင့်ဆုံးမှတ်လို့ရမှာပေါ့ဒီချက်ပို့ပြီးတော့ကျမတို့အားကြီးညွန်လင်းလို့တော့မရဘူးဆိုတော့ကျမတို့ငကိုရေးကတွက်ဆထားပြီးသားဖြစ်ပါတယ်